ချူနီးရှားနိုင်ငံမှာဒီထင်ရှားတဲ့အတိုက်ခံခေါင်းဆောင်တယောက်အသက်ခံခဲ့ရပြီးတဲ့နောက်နိုင်ငံရေးပါတီတွေနဲ့ဆက်နွယ်ခြင်းမရှိတဲ့အစိုးရအသစ်ကိုဖွဲ့မယ်လို့ဝန်ကြီးချုပ်ဟာမာဒီဂျီဘာလီကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဖွဲ့ခဲ့တဲ့လက်ဝဲရင်းညွမအဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ချူဂရီဘီလစ်အသက်ခံခဲ့ရတဲ့အပေါ်မချေနပ်တဲ့ထောင်ချီဆန္ဒပြသူတွေနဲ့ရဲတွေကြားမှအထီးကရုံဖြစ်နေတာနဲ့အတူမစ္စတာဂျီဘာလီကပုံထုံးနေတုန်းကရုပ်မြင့်တန်ကြားပေါ်ကနေကြေညာခဲ့တာဖြစ်ပါတယ်။အစိုးရတဲ့အနေနဲ့ရွေးကောက်ပွဲတွေမလုပ်ခင်အထိနိုင်ငံရေးရာတွေကိုအကန့်အသတ်နဲ့ကြီးကြပ်ကိုင်တွယ်ခွင့်ရမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရွေးကောက်ပွဲကိုလည်းအစောဆုံးဖြစ်နိုင်အောင်ကျင်းပပေးမယ်လို့ဆိုပါတယ် Popular Front Party ခေါင်းဆောင်လည်းဖြစ်တဲ့ Mr. Billet ဟာ UNIS မြို့ကသူ့ရဲ့နေအိမ်အပြင်ဘက်မှာအသက်ခံခဲ့ရတာပါအဲ့လိုအသက်ခံခဲ့ရပြီးနိုင်ပိုင်းအကြမှာပဲဖွဲ့စည်းပုံတည်းရေးဆွဲနေတဲ့ဒီတိုင်းမြို့ပြည်ပြည်လွှတ်တော်ကနေပြီးတော့နှုတ်ထွက်တယ်လို့ Popular Front Party ကကြေညာခဲ့တာပါဘီလစ်အသက်ခံခဲ့ရတာနဲ့ပတ်သက်လို့အထွေထွေသပိတ်ဖြစ်အောင်စော်ဩမယ်လို့လည်းပါတီပြောခွင့်ရသူတွေကသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်